မြန်မာနိုင်ငံမှာမကြသေးခင်ကဆာလို့ကိုဗစ်ကရောဂါကူးစက်သို့အတည်ပြုလူနာကျဆင်းလာပေမယ့်ရောဂါအန္တရာယ်ကိုဆက်လက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့ဆူဆူပါ။မြန်မာနိုင်ငံမှာကိုဗစ်ကူးစက်သို့အတည်ပြုလူနာတွေ့ရှိမှုကျဆင်းလာသလို2021နှစ်အစောပိုင်းမှာရောဂါကာကွယ်ဆေးရောက်ရှိတော့မှဖြစ်လို့လူလူကြားမှာရောဂါအန္တရာယ်ကိုအလေးမထားမှကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြပါတယ်။ယောဂဘိုးတွေ့ရှိသူအတည်ပြုလူနာဥယေဟာစစ်ဆေးသူဥယေအတွက်ရဲ့လေးရခိုင်နှုန်းဝင်ခြင်းမှသာရှိနေပြီးဆေးရုံစင်ဝင်ရသူဥယေတို့လာနေလို့အခြေအနေကောင်းမွန်နေဆိုပေမဲ့ကံယောဂထိန်းချုပ်ကာကွယ်ရေးမှာစောင့်ရရမဲ့ကိစ္စတွေရှိနေသေးတယ်လို့လည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနပြောခွင့်ရဗဟိုကုသယောဂတိုက်ဖျက်ရေးဌာနဝန်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်ယောဂဖြစ်ပွားပြီးလို့ရှိရင်ဘလောက်ရခိုင်နှုန်းဟာဒီလိုမျိုးနောက်ဆက်တွဲယောဂတွေခံစားရမလဲလို့မိသားနဲ့ပတ်သက်ပြီးလို့ရှိရင်ဒါဆေးရုံတက်တဲ့အဲလူတွေရဲ့50ရာခိုင်နှုန်းလောက်ကနောက်ဆက်တွဲယောဂတွေခံစားရတတ်တယ်ပေါ့နော် long covid လို့ပြောတယ်လက္ခဏာတွေခံစားရတတ်တယ်လို့ဒါမျိုးဖြေထားတာရှိပါတယ်ဒါကြောင့်မို့ယောဂမဖြစ်ရင်အကောင်းဆုံးမကုသခံရရင်အကောင်းဆုံးဖြစ်ပါလေဒီလိုမကုသခံရဖို့ကကျမတို့မှာနီးလန်းနေရှိပြီးသားပဲဒီနီးလန်းနေဥသွေးမတိန်အထူးလိုက်နာဖို့ဒါလိုအပ်ပါတယ်
ဒီနှစ်ဆန်းပိုင်းမှာကိုဗစ်ရောဂါကာကွယ်ဆေးရရှိဖို့မြန်မာအစိုးရကအမေရိကန် UK ရုရှားတရုတ်နဲ့အိန္ဒိယစတဲ့နိုင်ငံတွေနဲ့တန်တမာရေးနည်းလမ်းတွေနဲ့လည်းကြိုးပမ်းနေပါတယ်။အိန္ဒိချင်းအိန္ဒိယနိုင်ငံကထုတ်လုပ်မဲ့ကာကွယ်ဆေးကိုဝယ်ယူဖို့ပြောဆိုထားသလိုတရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးဝယ်ယူဖို့ကိုလည်းဈေးထုတ်လုပ်တဲ့ကုမ္ပဏီနဲ့ဆွေးနွေးနေပြီးဇန်နဝါရီလဆန်းပိုင်းမှာရရှိဖို့မျှော်လင့်ထားကြောင်းတရုတ်နိုင်ငံမှာရှိတဲ့မြန်မာတန်ရုံးတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်။ကာကွယ်ဆေးတွေရောက်ရှိလာရင်ဦးစားပေးထိုးနိုင်ရမယ့်သူတွေအတွက်အရင်ဆောင်ရွက်သွားမှာဖြစ်ပြီးတော့အားလုံးပေါ်လွှမ်းခြုံလာနိုင်တဲ့အခြေအနေရောက်မဲ့အချိန်ထိယောဂကာကွယ်ရေးနည်းလမ်းတွေကိုဆက်လက်ဆောင်ရွက်သွားကြဖို့ကိုလည်းဒေါက်တာခင်ငယ်ကြီးကတိုက်တွန်းထားပါတယ်
မကြာခင်မှာလည်းနော်ယောဂအတွက်ကာကွယ်ဆေးတွေဒါတွေရောက်ရှိလာမယ်ရောက်ရှိလာပြီနဲ့သက်ဆိုင်ရာအန္တရာယ်ရှိတဲ့လူတွေကိုအဆင့်ဆင့်ထုံးနိုင်ပြီးမှဖြစ်ပါဒီကြားထဲမှာခလုံးမတိုက်ဖို့လိုပါတယ်ယောဂဘုကုသဝင်ရောက်မှုမခံရဖို့အတွက်အထူးပြုစိုက်နေထိုင်ဖို့လိုပါတယ်ဒါကြောင့်မနှစ်သက်မှာပြည်သူတွေအနေနဲ့သတိထားပြီးတော့နော်နေထိုင်ခြင်းအဖြစ်နော်မိပြည့်ရမိသားစုကိုကုသယောဂဒိုးရီးရန်ကနေပြီးတော့နော်ကာကွယ်အောင်လှုပ်ဆောင်နိုင်ပါတယ်ဒီလိုလောက်ဆောင်ချင်းတီဟာလဲနေတဲ့ကိုတခြားအောင်လုံးကျမ်းမာခြင်းစုလတ်နဲ့ပြည့်စုံအောင်လို့ကိုမိသားစုအကောင်းဆုံးလက်ဆောင်ပေးခြင်းလည်းမြည်ပါတယ်ဒါကြောင့်မို့ဖြစ်သူတွေအနေနဲ့ကြာသွားပြီဆိုပြီးတော့ဒီကနေ့ကိုချုံဖောက်လို့မရပါဘူးချောတိုင်တက်တယ်လို့ပါပဲသူချောတိုင်ထိတ်ကိုရောက်ခန့်နေနေပြီကျမတို့အောင်မြင်မှုရခဲ့နီးနေတဲ့အချိန်မှာပြန်လျှော့ကြသွားတယ်ဆိုလို့ရှိရင်နောက်တစ်ချိန်ပြန်တက်ဖို့အတွက်ကတော်တော်လေးကိုနော်ဟိုခက်ခဲပါတယ်ဒါလေးကိုသဘောပေါက်မယ်ဆိုရင်အခုလက်ရှိကောင်းမွန်နေတဲ့အခြေအနေကနေပေါ့ဆက်ဆက်ပြီးကောင်းမွန်ဖို့အတွက်အားလုံးအတူစုပေါင်းကြိုးစားကြပါလို့ဒီမအနေနဲ့တိုက်တွန်းလိုပါတယ
်ယောဂကုသသူတကြောပြန်တိုးလာတာကြောင့်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာသွားလာလှူရှာမှုတွေကန့်သတ်ခဲ့တဲ့မန္တလေးမှာတော့အခုခါအခြေအနေကိုထိတ်ချုပ်ထားနိုင်ပြီဖြစ်လို့ကွာရန်တင်းစင်တာတချို့ကိုပိတ်တော်မယ်လို့လည်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကပြောပါတယ်ဒါပေမဲ့လည်းအခုရပိုင်းအတွင်းအစိုးရဌာနဆိုင်ရာအတွင်းကုသမှုတွေတွေ့ရတဲ့အတွက်ထိတ်ချုပ်နိုင်မှုကြိုးပမ်းနေတယ်လို့လည်းဒေါက်တာစောမြင့်မောင်ကမနေ့ကကျင်းပခဲ့တဲ့လွတ်လပ်ရေးနေ့အခမ်းအနားအပြီးမှပြောခဲ့ပါတယ်
မန်းလေးကိုကျန်နေတာမန်းလေးလူတုပဲရှိတယ်။ဘယ်သူမှမကျန်နိုင်ဘူး။ကျွန်တော်လည်းမကျန်နိုင်ဘူး။ကျွန်တော်ရတာလေးအခုလုတ်ပေးတယ်။တန်းနိုင်တဲ့များရှိနေကန်နေမိကြရင်ဆက်ကြသွားမယ်ဖြစ်ပါတယ်။နော်။အဲ့တော့မနေ့ကတော့နည်းနည်းကြာများလာတယ်ကြာ။များလာတာကအခုကပါလို့ဆိုဌာနဆိုင်ရာတွေတချို့ကိုးတွေကူးလာ။ဥမာကြီးအပင်ကြီးချေဦးဆိုပါဆို။ဆက်လက်တာလူ30လောက်သွားတွေ့။နော်။အဲ့ဆိုတော့တော့ဘာဖြစ်လဲဆိုတော့ကျွန်တော်ဌာနဆိုင်ရာတွေအခုတော့ view site လုတ်ပေးနေတယ်။နော်။
မြန်မာနိုင်ငံမှာယောဂဘူကုသခံရသူတွေရဲ့ရာဂိုင်းနှုန်း63ကနေ85ရာဂိုင်းနှုန်းထိလောက်ကယောဂလက္ခဏာမပြဘဲပိုးရှိသူတွေဖြစ်နေလို့ကိုယ့်ရဲ့ပတ်ဝန်းကျင်ကဘယ်သူမှမဆိုယောဂဘူရှိမရှိဆိုတာကိုအမြင်နဲ့မသိရှိနိုင်လို့ယောဂကာကွယ်ရေးနည်းလမ်းတွေကိုအချင်းချင်းသတိပေးဆောင်ရွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်။ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့အင်္ဂါနေ့မိုးလယ်ပိုင်းထုတ်ပြန်တဲ့စာရင်းတွေအရပြည်တွင်းမှာပိုးရိပ်အတည်ပြုလူနာ 36,000 ကျော်နဲ့သေဆုံးသူ 2,900 ကျော်ရှိနေပါတယ်။ကျမကတော့ဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်